တိလင်္ကာနိုင်ငံတော်ကဘာသာရေးဆိုင်ရာဝိပုစုတောင်းတဲ့နေရာတွေမှာလုံခြုံရေးတွေထောင်ထဲချီပြီးတော့စောင့်ချက်နေပါတယ်။မြေတုံးကတောက်ချနေရာမွတ်စလင်ဘာသာဝင်တွေရဲ့ဝိပုစုတောင်းတဲ့နေလေဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကပဲခရီးရန်ဖျားကြောင်းနေတဲ့ဟိုတယ်ကြီးတွေကိုအသေးခံပုံခွဲတက်ခတ်ခဲ့လို့လူတွေရာနဲ့ချီသေဆုံး၊ဒဏ်ရသူတွေလည်းရာနဲ့ချီရှိပါတယ်။လူတိုင်းစိတ်ပူနေကြတယ်။မွတ်စလင်တွေမကပဲဗုဒ္ဓဘာသာရောခရီးရန်ရောဟိန္ဒူဘာသာဝင်တွေရောလူတွေအကုန်လုံးစိတ်ပူနေကြတယ်လို့မွတ်စလင်မျိုးသားအသက်48နှစ်အရွယ်အဘူလာမိုဟာမက်က AP သတင်းဌာနကိုတောက်ချနေဝိပုစုတောင်းသူတွေရှိမှပြောခဲ့ပါတယ်။တိုင်းရင်းနေတုန်းကပုံကွက်တက်ခဲ့မှုကသူတို့ရဲ့လက်ချက်ပါလို့ပြောရတဲ့ IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်တဲ့တတိယလင်္ကာနိုင်ငံက Islamic စစ်သွေးကြွအဖွဲ့ဝင်တွေကိုအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကအပြင်းထန်ရှာဖွေနေကြပါတယ်။နိုင်ငံရဲ့အခြေပိုင်းခေတ်ကရှာဖွေစီးနင်းမှုတစ်ခုတွင်အပြန်အလှန်ပြစ်ခတ်မှုတစ်ခုတောက်ချနေတုန်းကဖြစ်ခဲ့တယ်လို့တတိယလင်္ကာစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။နောက်ထပ်တက်ခတ်မှုတွေဆက်ပြီးတော့ဖြစ်နိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေလို့ဘာသာရေးဝိပုစုတောင်းတဲ့နေရာတွေနဲ့လူစုလူဝေးတွေကိုရှောင်ကြဖို့သတိထားပြီးတော့နေကြဖို့ဒီမြို့တော်ကိုလံပိုမှာရှိတဲ့အမေရိကန်တန်ရုံးကလည်းအကြံပြုထားပါတယ်။တနင်္ဂနွေနေ့ကဘုံခွဲတက်ခဲမှုကိုကြီးကြပ်စီစဉ်သူလို့တနင်္ဂနွေရှိတဲ့ဇဟန်ဟရှင်းဟာ Shangri-La Hotel တက်ခဲမှုတွင်သေဆုံးခဲ့တယ်လို့တိတိတင်ကရရှိကပြောကြပါတယ်။